This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြီးတော့မှကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ3ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီးရင်သတင်းကောက်နှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ3ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရင်သတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာဘုဒ္ဓလင်နယ်မှာဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီစစ်ကြောင်းတစ်ခုလုံးခြေမုံခံရလို့ NUG ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းဘုဒ္ဓလင်တိုက်ပွဲမှာဘုံမူးဦးဆောင်တဲ့85ဦးပါစစ်ကောင်စီစစ်ကြောင်းကစစ်သား30ကျော်တေဆုံးပြီးဘူကြီးနှုတ်ဦးအပါဝင်စစ်တုံးပန်း43ဦးဖမ်းမိကာလက်နက်မျိုးစုံ56လက်နဲ့ခဲယမ်းများတင်ဆဲနိုင်ခဲ့ပြီးစစ်တပ်စစ်ကြောင်းတစ်ခုလုံးပြုတ်အောင်ခြေမုံနိုင်ခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာန MOD ကဒီနေ့အောက်တိုဘာ3ရက်မှာထုတ်ပြန်ပါတယ်စက်တင်ဘာ30ရက်နေ့ကဘုဒ္ဓလင်မြို့နယ်မှာစစ်ကောင်စီတပ်စစ်ကြောင်းတစ်ခုလုံးကိုတော်လှန်ရေးတပ်တွေတိုက်ခိုက်နိုင်ခဲ့ပြီးအောင်ပွဲရခဲ့တဲ့သတင်းကိုကာကွယ်ရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘုဒ္ဓလင်မြို့နယ်ကူတော်ရွာရဲကင်းစခန်းကနေဘုဒ္ဓလင်ကိုပြန်လာတဲ့ဘုံမူးကျော်တင့်ခမရ106ဦးဆောင်တဲ့ခမရ106 309 16ခလာရ229နမခတိုင်းလက်အောက်ခံတပ်တွေကပူပေါင်းအင်အား85ဦးပါစစ်ကြောင်းကိုစီပါရွာအနောက်တောင်ဘက်မှာပြည်သူ့ကာကွယ်တပ်မတော် PDF နဲ့ပူပေါင်းတပ်တွေစောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုဒ္ဓလင်မြို့နယ်ကူတော်ရွာမှထွက်လာသောစကားဆစစ်ကြောင်းတစ်ခုလုံးကိုအမြစ်ဖြတ်တိုက်ထုတ်လာသော ULF စစ်ကြောင်းမှရဲဘော်များကိုပြည်သူများမှတောင်းတဖြားဖြားကြိုဆိုတဲ့မြင်ကွင်းများဖြစ်ပါတယ်လို့အောက်တိုဘာ3ရက်မှာ ULF စစ်ကြောင်းမှလည်းတရားဝင်သတင်းထုတ်ပြန်ထားပါတယ်။နေ့လယ်12:43မိနစ်ကနေ9:40မိနစ်အထိတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီဘက်က33ဦးသေဆုံးအလောင်းရပြီးလက်နက်ချအညံ့ခံခဲ့တဲ့အတွက်ဗိုလ်ကြီး2ဦးအပါအဝင်စစ်တုံးပန်း43ဦးဖမ်းမိခဲ့တဲ့အပြင်လက်နက်မျိုးစုံ56လက်နဲ့ခဲယမ်းမီးကျောက်တွေတင်ဆဲရမိခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော် PDF စစ်ရုံးချုပ်ကထုတ်ပြန်ထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်တဘေကျင်းမြို့နယ်ရွှေကျွန်းမင်ရွာကိုလေကြောင်းကနေတိုက်ခိုက်တာကြောင့်ရဲသားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းတဘေကျင်းမြို့နယ်တဲကရွှေကျွန်းမင်ကြီးရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်တာကြောင့်ဒေသခံရဲသားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရသွားတယ်လို့စစ်ရှောင်တွေကိုကူညီနေတဲ့ရောင်နီຫນွေဦးအဖွဲ့ကပြောပါတယ်။စက်တင်ဘာ28ရက်ညကရွှေကျွန်းမင်ကြီးရွာကိုစစ်ကောင်စီတပ်ကတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အခုလိုပြောလိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်အသက်16နှစ်အရွယ်အမျိုးသားတဦးသေဆုံးပြီးအသက်50နဲ့အသက်29အရွယ်အမျိုးသမီး2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရောင်နီຫນွေဦးအဖွဲ့ကဆိုပါတယ်။အကြမ်းဖက်စစ်တပ်ကဘုံတလုံးကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးနေအိမ်လေးလုံးပျက်စီးခဲ့ကဒဏ်ရာရသူတွေကမစိုးရိမ်ရဘူးလို့ဒေသခံတွေကပြောပါတယ်။ဩဂုတ်လကုန်ရက်ကလည်းတပိတ်ချင်းမြို့နယ်ဇရက်ကွင်းကြီးရွာနဲ့စင်ကူးမြို့နယ်တွေကတီလှရွာနဲ့ကျုပ်ပင်ကြီးရွာကိုစစ်ကောင်စီကလေးချောင်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံပြည်သူ6ဦးသေဆုံးခဲ့ရပါသေးတယ်။တပိတ်ချင်းမြို့ကိုဩဂုတ်25ရက်မှာပြည်သူ့ကာကွယ်ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးမြို့နယ်အတွင်းကစစ်ကောင်စီစခန်းတွေကိုပူးပေါင်းတပ်တွေကသိမ်းပိုက်နိုင်ခဲ့ရာ ဩဂုတ်လနဲ့စက်တင်ဘာလအတွင်းတပိတ်ချင်းမြို့နယ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု9ကြိမ်ထပ်မင်းပြုလုပ်ခဲ့တာကြောင့်ဒေသခံပြည်သူ12ဦးထပ်မင်းတေဆုံးခဲ့ရတယ်လို့မှတ်တမ်းတွေအရသိရပါတယ်ဒါကြောင့်ဒေသခံအရက်သားပြည်သူတွေအနေနဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်ကိုကာကွယ်နိုင်ရေးဘုံခိုကျင်းတွေတူးထားကြဖို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာဆက်လက်ပြီးချီဖွေနဲ့ဆော့လော်မျိုးကိုတင်ပိုက်ထားပြီးဖြစ်တယ်လို့ KIA အတီးပြုတ်တဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီနဲ့ပြည်သူစစ်တွေစိုးမိုးထားတဲ့ကချင်ပြည်နယ်ကချီဖွေမျိုးနဲ့ဆော့လော်မျိုးတို့ကိုတိုက်ခိုက်တင်ပိုက်ထားပြီးဖြစ်တယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA သတင်းပြန်ကြားရေးဌာနကမနေ့အောက်တိုဘာ2ရက်ညပိုင်းမှာအသိပေးဖော်ပြလိုက်ပါတယ်။ KIA သတင်းပြန်ကြားရေးဌာနရဲ့ဖော်ပြချက်အရ KIA တပ်မဟာခွန်နယ်မြေအတွင်းမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေနဲ့ BGF ပြည်သူ့စစ်စခန်းတွေကို KIA ပူးပေါင်းတပ်တွေကစက်တင်ဘာ29ရက်ကစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတပ်စခန်းအချို့ကိုတိုက်ခိုက်သိမ်းပိုက်ထားနိုင်ပြီဖြစ်တယ်လို့သိရပါတယ်။ချီဖွေမှာတက်ဆွဲနေတဲ့ခလာရ105တက်စခန်းနဲ့ပြည်သူစစ်တက်စုပေါင်းဂိတ်59မိုင်မှာတက်ဆွဲထားတဲ့ BGF တက်တွေကိုစက်တင်ဘာလကုန်ပိုင်းမှာတိမ့်ပိုက်နိုင်ခဲ့သလိုစော့လုံမြို့မှာရှိတဲ့ခလာရ298စခန်းနဲ့အနီးအနားမှာရှိတဲ့ကာကင်းစခန်းတွေကိုအောက်တိုဘာ2ရက်မနက်မှာအပြီးသက်တိမ့်နိုင်ခဲ့တယ်လို့ရှေ့တန်းသတင်းရင်းမြစ်တွေကလည်းပြောပါတယ်ချီဖွေမျိုးနဲ့ဆော့လော်မျိုးကိုတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်တာကြောင့်လက်ရှိအချိန်မှာအဲ့ဒီမျိုးတွေပတ်ဝန်းကျင်မှာအရေးကြီးတဲ့စစ်စခန်းတွေမရှိတော့ဘဲနယ်မြေရှင်းလင်းရေးလုပ်ငန်းတွေလုပ်နေပြီလို့ KIA သတင်းပြန်ကြားရေးဌာနတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအတည်ပြုထားပါတယ်ချီဖွေနဲ့ဆော့လော်မျိုးသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်စစ်တုံးဘန်းတွေနဲ့လက်နက်ခဲယမ်းတွေသိမ်းပိုက်ရရှိခဲ့တဲ့အကြောင်းဒေသတွင်းစစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်ချီဖွေဆော့လော်ပန်ဝါကမ်ပိုက်တီနဲ့စတုံစတဲ့နယ်မြေတွေဟာစစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံစခုံတန့်ရင်းနဲ့တားဖြစ်သူစခုံရင်းဆောင်ရဲ့ပြည်သူစစ်အဖွဲ့တွေစိုးမိုးထားတာလို့သိရပြီးအဲ့ဒီနယ်မြေတွေမှာစစ်ကောင်စီနဲ့ပြည်သူစစ်တို့ကသစ်လွန်ကျွန်ထုတ်လုပ်ရောင်းချတာဘိန်းဆိုင်ပြိုးရောင်းဝယ်တာမြေရှားတပ်ထုတူးဖော်တာလောင်ကစားနဲ့ကြားဖြန့်ခေါ်အွန်လိုင်းငွေလိမ်နဲ့လုပ်ငန်းတွေလှုပ်ဆောင်ကြတယ်လို့ KIA သတင်းပြန်ကြားရေးဌာနကဖော်ပြထားပါတယ်ခင်ဗျာဆလဘီအောင်မင်္ဂလာဝေးပြေးကားခွင်အနီးကစာရဖဝင်းကို40မမဘုံသီးနဲ့ပြစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်မြို့တော်ကအောင်မင်္ဂလာဝေးပြေးကားခွင်အနီးမှာရှိတဲ့အကြမ်းဖက်စစ်တပ်ရဲ့စစ်ထောက်လန်းရေးရုံးချုပ်ကို40မမဘုံသီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရန်ကုန်အာဘန်ကော်လမ် RUC စစ်ကြောင်းကပြောပါတယ်။မနေ့အောက်တိုဘာ2ရက်နေ့ည9:19မိနစ်ခန့်အချိန်မှာအောင်မင်္ဂလာဝေးပြေးကားခွင်အရှိမှာရှိတဲ့စာရဖဝင်းကို RUC စစ်ကြောင်းကရဲဘော်တွေ89မမဘုံပြစ်လောင်ချာသုံးပြီး40မမဘုံသီးနဲ့နှစ်ကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်ပထမအကြိမ်ပြစ်ခတ်ချိန်မှာဘုံသီးချွရင်းချက်ဖြစ်သွားခဲ့ပြီးဒုတိယအကြိမ်ထပ်မံပြစ်ခတ်ခဲ့မှပြစ်မှတ်နေရာမှာကြားရောက်ပောက်ကွဲခဲ့တာလို့သိရပါတယ်လက်ရှိမှာဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထိခိုက်မှုတွေရှိခဲ့ပြီးစာရဖရုံဝင်အတွင်ပျက်စီးမှုတွေရှိတယ်လို့မြေပြင်သတင်းတွေအရသိရပေမဲ့တည်င်းအတီးကျသိနိုင်ဖို့ဆက်လက်စုံစမ်းနေတယ်လို့ရန်ကုန်အာဘန်ကော်လမ် RCU စစ်ကြောင်းကအသိပေးထားပါဗျ။ဒီတိုက်ခိုက်မှုဟာ UG ရဲဘော်တွေကိုလိုက်လံဖမ်းဆီးနေတဲ့စာရဖတပ်ဖွဲ့ဝင်တွေကိုလက်တုပ်ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးတော်လန်ရင်ရဲဘော်တွေအထိကိမရှိစုခွာနိုင်ခဲ့တယ်လို့သိရပါဗျခင်ဗျာ။ဆက်လက်ပြီးရေဦးတိုင်းရင်ဆေးရုံမှာရှိတဲ့အကြမ်းဖက်စစ်တပ်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်တန်တဲရွာကမြို့သူမီတူတီထိမှန်တေဆုံးတဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရေဦးမြို့နယ်တိုင်းရင်ဆေးရုံမှာရှိတဲ့အကြမ်းဖက်စစ်တပ်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်တန်တဲရွာကမြို့သူမီတူကြီးစားထိမှန်တေဆုံးခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ရေဦးတိုင်းရင်ဆေးရုံမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်တပ်ကဒီနေ့အောက်တိုဘာ3ရက်မနက်9နာရီခန့်အချိန်မှာတိုက်ပွဲဖြစ်တာမရှိဘဲလက်နက်ကြီးတွေနဲ့ကျေးရွာတွေဘက်ဥတီပြစ်ခတ်ခဲ့တာလို့ဆိုပါတယ်။ကျမ်းဖတ်စစ်တပ်ကရန်တမ်းပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတလုံးတန်တဲ့ကြေးရွာတွင်ကြားရောက်ပောက်ကွဲခဲ့တာကြောင့်ပေါင်းနှုတ်နေတဲ့အသက်40ခန့်အရွယ်ရှိတဲ့အမျိုးသမီးတဦးသေဆုံးခဲ့ရတယ်လို့ရေဦးအခြေစိုက်မြေပြင်သတင်းစုံစမ်းထောက်လှမ်းရေးနဲ့ပြန်ကြားရေးဌာနကပြောပါတယ်ရေဦးတိုင်းရင်ဆေးရုံမှာတက်ဆွဲထားတဲ့အကျမ်းဖတ်စစ်တပ်ဟာ120မမ80မမစတဲ့လက်နက်ကြီးတွေနဲ့ငုတ်တုံနဲ့တန်တဲ့ရွာဘက်ဦးတီပြီးလက်နက်ကြီးကြီး၅လုံးထပ်မင်းနဲ့ပစ်ခတ်ခဲ့တဲ့အပြင်ရွှေကြည်မင်းစစ်စေးရေးဂိတ်ကနေတန်တဲရွာဘက်ကိုလည်းအကြမ်းဖက်စစ်သားတွေပစ်ခတ်ဝင်ရောက်လာပြီးဖျားဘက်ကနေရေဦးဘက်ပြန်သွားတယ်လို့သိရပါတယ်ခင်ဗျာဆလဘီဘူးတလင်မြို့နယ်မောင်းထောင်ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်ရဲသားတအူးတန်ရာရတဲ့သတင်းကိုတင်ပြပေးပါမယ် စကိုင်းတိုင်းဘုဒ္ဓလင်မြို့နယ်မောင်းထောင်ရွာကိုအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ရဲသားပြည်သူတို့ထိခိုက်ဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်တိုက်ပွဲဖြစ်တာမရှိဘဲမောင်းထောင်ရွာကိုတရဦးနဲ့မိတ္တလာရှန်တဲလီတက်ကတက်လာတဲ့ Jet Fighter 2စင်းနဲ့မနေ့အောက်တိုဘာ2ရက်နေ့နေ့လယ်2နာရီကျော်ခန့်အချိန်မှာဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။မောင်းထောင်ရွာကစာတင်ကျောင်းကိုတစ်ကြိမ်ဆေးရုံကိုတစ်ကြိမ်ဘုံကျဲတိုက်ခိုက်တာကြောင့်စာတင်ကျောင်းကနားနေဆောင်နဲ့ဆေးရုံရွာလည်းကဓမာယုံထိခိုက်ပျက်စီးသွားသလိုရဲသားတဦးဒဏ်ရာရသွားတယ်လို့ဘုဒ္ဓလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအတည်ပြုပါတယ်။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုခံခဲ့ရတဲ့မောင်းထောင်ရွာဟာစက်တင်ဘာ30ရက်နေ့ကတိုက်ပွဲဖြစ်ခဲ့ရာကူတော်ရွာနဲ့အနီးဆုံးရွာလို့သိရပါတယ်။ကူတော်ရဲစခန်းကထွက်လာတဲ့အင်အား80ကျော်ပါစစ်ကောင်စီစစ်ကြောင်းကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကြားဖြတ်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုတွေများတဲ့အပြင်စစ်တုံးမန်းတွေအဖြစ်ပါဖမ်းဆီးခံခဲ့ရတာကြောင့်စစ်ကြောင်းတစ်ခုလုံးပျက်စီးခဲ့ပါတယ်။အထိနာသွားတဲ့အကြမ်းဖက်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေထပ်လုပ်လာနိုင်တဲ့အတွက်ဘုတိလင်မြို့နယ်ပကဖကကျေးရွာဒေသခံတွေကိုလေကြောင်းအန်ရီသတိပေးတာနဲ့ဘေးလွတ်ရာနေရာတွေမှာနေရာချထားတာတွေလုတ်ပေးထားတယ်လို့သိရပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ဖာပုံမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်မြို့သမီးတဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ကရင်မျိုးသားအစည်းအရုံး KNU တပ်မဟာ၅ပူးပေါင်းတပ်တွေတင်ပိုက်ထိန်းချုပ်ထားတဲ့ဖာပုံမြို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံအမျိုးသမီးတဦးသေဆုံးခဲ့တယ်လို့တပ်မဟာ၅မူတော်ခရိုင်ကထုတ်ပြန်ပါတယ်။မနေ့အောက်တိုဘာ2ရက်မွန်းလွဲပိုင်းမှာစစ်ကောင်စီရဲ့တိုက်လေယာဉ်2စင်းကဖာပုံမြို့ရက်ွက်1နဲ့ရက်ွက်2အတွင်းဘုံသီးဆယ်လုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုကြောင့်အင်ယာဟောင်းအနီးဟင်းသီးဟင်းရွက်ရှာဖွေနေတဲ့အသက်50အရွယ်ကလေး6ယောက်မိခင်ဘုံစာထိမှန်ပြီးပွဲချင်းပြီးတည်ဆုံးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ KNU တပ်မဟာ9နဲ့တော်လိုင်းပူးပေါင်းတပ်တွေဟာ2023ခုနှစ်မတ်လကစပြီးဖာပုံမြို့သိမ်းတိုက်ပွဲစတင်ခဲ့ရမှာဖာပုံမြို့ပေါ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးစုပ်ခွာသွားတာကြောင့်မြို့ကိုတော်လိုင်းတပ်တွေထိန်းချုပ်ထားတာဖြစ်ပါတယ်။အကြမ်းဖက်စစ်ကောင်စီဟာဖာပွန်အပါဝင် KNU အုပ်ချုပ်နယ်မြေတွေကိုလေကြောင်းလက်နက်ကြီး drone တိုက်ခိုက်မှုတွေမကြာခဏလှုပ်ဆောင်နေတာကြောင့်အရသာထိခိုက်တိုက်ဆုံမှုတွေဇက်တိုက်ဖြစ်နေတယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာRadio NUG မှဆက်လက်အတန်းလွှင့်ပေးနေပါတယ်။စီရင်သတင်းကောင်းနှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်များမင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ3ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပို့ပို့ပါ။ထမဆုံးအနေနဲ့တင်ဆက်ပေးမယ့်သတင်းကတော့အမေရိကန်နိုင်ငံကြားရေးဌာနရဲ့အထူးတန်မတ်တီဘတ်ပန်ရှက်အမ်ဘက်စတိုရီယာဘတ်ပန်ရှက်နဲ့လူ့အခွင့်အရေးမဟာမင်းကြီးဟောင်းဇီရက်အော်ဟူစိန်တို့နဲ့ NUG လူ့အခွင့်အရေးဒုဝန်ကြီးတို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံကြားရေးဌာနရဲ့အထူးတန်မတ်တီဘတ်ပန်ရှက်အမ်ဘက်စတိုရီယာဘတ်ပန်ရှက်နဲ့လူ့အခွင့်အရေးမဟာမင်းကြီးဟောင်းဇီရက်အော်ဟူစိန်တို့နဲ့ NUG လူ့အခွင့်အရေးဒုဝန်ကြီးတို့တွေ့ဆုံဆွေးနွေးခဲ့ကြောင်းကိုအောက်တိုဘာလ3ရက်မှာ NUG လူ့အခွင့်အရေးဒုဝန်ကြီးဦးအောင်ကျော်မိုးကဆိုရှယ်မီဒီယာမှာတဆင့်အသိပေးဆိုပါရယ်အမေရိကန်နိုင်ငံကြားရေးဌာနရဲ့ကမ္ဘာလုံးဆိုင်ရာရာဇဝတ်မှုတရားစီရင်ရေးဆိုင်ရာအထူးတန်မတ်တီဘတ်ပန်ရှက် Ambassadorian ဘတ်ပန်ရှက်နှင့်လက်ရှိ IPI ဥက္ကဋ္ဌကုလလူ့အခွင့်အရေးမဟာမင်းကြီးဟောင်းဇီရက်အော်ဟူစိန်တို့နှင့်89ချိန်မြောက်ကုလအထွေထွေညီလာခံဆက်ဆက်အစည်းအဝေးမှာအစည်းအဝေးမတိုင်ခင်မြန်မာလူ့အခွင့်အရေးအခြေအနေတရားမျှတမှုဖော်ဆောင်ရေးလုပ်ငန်းစဉ်နှင့်ရိုဟင်ဂျာရေးကိစ္စတွေအလွတ်သဘောဆွေးနွေးဖြစ်ပါတယ်လို့ဆိုထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်စစ်တပ်၏လူ့အခွင့်အရေးချိုးဖောက်မှုများနှင့်ရက်စက်ရုံမာမှုများကိုအလင်းသိသည့်အချိန်တိုင်းနိုင်ငံတကာအစိုးရများထံအမျိုးသားညီညွတ်ရေးအစိုးရကရှင်းလင်းတင်ပြလျက်ရှိပါရရှင်အခုတစ်ခါဆက်လက်ပြီးတော့ကုလအထူးကိုယ်စားလှယ်တွရင်ဒရူးနဲ့ဩစတြေးလျရောက်မြန်မာအင်အားစုများတွေ့ဆုံတဲ့သတင်းကိုတင်ဆက်ပေးပါမယ်အော်တိုဘာလ3ရက်မှာကုလအထူးကိုယ်စားလှယ်တွရင်ဒူးနဲ့ဩစတြေးလျရောက်မြန်မာအင်အားစုများဝင်းတန်ဘက်ကွန်မြူနတီစင်တာသို့ရောက်ရှိကာတွေ့ဆုံစကားပြောကြားခဲ့တယ်လို့သတင်းရရှိပါရယ်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကုလအထူးကိုယ်စားလှယ်တွရင်ဒူးဟာမြန်မာအရေးကိုအဓိကတွန်းအားပေးသူတဦးလည်းဖြစ်ပြီး NUG သည်ပြည်သူကရွေးကောက်ထားသောလွှတ်တော်ကိုယ်စားလှယ်များမှဖွဲ့စည်းလိုက်သောအစိုးရဖြစ်ကြောင်း၎င်းစီရင်ခံစာတွင်လည်းထည့်သွင်းရေးသားဖော်ပြခဲ့ပါရယ်ရှင်ဆက်လက်ပြီးတော့ဖျားဆင်းသူတော်ဖျက်ဆီးသူတွေကိုရှာဖွေပြီးပြင်းထန်တဲ့ပြစ်ဒဏ်ပေးမယ်လို့ KNDF ပြောတဲ့သတင်းကိုတင်ဆက်ပေးပါမယ်။ ခင်းအီပြည်ဖေကုံမြို့နယ်လက်ဤကျွာမှာရှိတဲ့ဇေဒီတဆူကဖျားစင်တူတော်တွေကိုဖျက်ဆီးခဲ့သူတွေကိုရှာဖွေပြီးကျူးလွန်သူတွေကိုဥပဒေအရပြင်းထန်တဲ့အပြစ်ပေးရေးယူမှုတွေလုပ်မယ်လို့ခင်းအီမျိုးသားကာကွယ်ရေးတပ် KNDF ကအသိပေးပြောဆိုလိုက်ပါတယ်လက်ဤကျွာမှာရှိတဲ့ဇေဒီတဆူကဖျားစင်တူတော်တွေအလုံးရဲ့ဥကောင်းတွေဖျက်ထားတဲ့ဖျက်နဲ့ပတ်သက်လို့ KNDF ဖေကုံကအော်တိုဘာလ2ရက်နေ့ညပိုင်းမှာထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်လက်ဤကျွာမှာရှိတဲ့ဖျားစင်တူတဆူကဖျားစင်တူတော်တွေခေါင်းဖျက်ခံရတဲ့ဗီဒီယိုတစ်ခုအော်တိုဘာလ2ရက်မှာ Facebook စာမျက်နှာတွေမှာပြန့်နှံ့နေပြီးဒီလောက်ရက်ကို KNDF အမျိုးသားကာကွယ်ရေးတပ်စစ်ဗျူဟာအမှတ်1နဲ့စစ်ဗျူဟာအမှတ်8တို့ကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချထားပါတယ်ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားကိုးကွယ်ရာဖျားစင်တူတော်တွေကိုအခုလိုဖျက်ဆီးတာဟာတော်လိုင်းရေးအားကောင်းတဲ့ကင်းနီပြည်နယ်မြေမှာနိုင်ငံရေးဘာသာရေးထိကျုံဖြစ်စေဖို့ဖန်တီးလှုပ်ဆောင်နေတာလို့ KNDF ကဆိုပါတယ်။ဒါကြောင့်လက်ဤကျွာကအုတ်ချုပ်ရေးတာဝန်ခံတွေနဲ့အတူကျူးလွန်သူတွေကိုစုံစမ်းရှာဖွေဖော်ထုတ်ပြီးဥပဒေအရပြင်းထန်တဲ့ပြစ်ပေးမှုတွေချမှတ်ဆောင်ရွက်သွားမယ်လို့ကင်းနီအမျိုးသားကာကွယ်ရေးတပ်စစ်ဗျူဟာအမှတ်1နဲ့အမှတ်8တို့ကထပ်မံအသိပေးထားပါတယ်။ဖေခုံမြို့အနောက်ဘက်လက်ဤကျွာမှာရှိတဲ့စစ်ရှောင်းစခန်းကိုစက်တင်ဘာလ5ရက်နေ့မှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့ပြီးနောက်ပိုင်းဒေသခံရွာသားတွေစစ်ရှောင်းနေချိန်မှာတောင်ပေါ်မှာရှိတဲ့ဖျားစုတိုင်းဥကောင်းတော်ဖျက်ခံရတာဖြစ်တယ်လို့ဖေခုံမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ဖေခုံမြို့နယ်မှာဒီလိုဖြစ်ရမျိုးတစ်ချိန်မှမရှိခဲ့ဘူးတာကြောင့်ဒါဟာဘာသာရေးသွေးခွဲမှုနဲ့နိုင်ငံရေးလှည့်ကွက်တစ်ခုဖြစ်ဖို့များတယ်လို့လည်းဆိုပါတယ်။လက်ရှိချိန်မှာကင်းနီပြည်တွင်အရက်သားအသွင်ယူထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့သတင်းပေးတွေစိတ်ဝင်နေပြီးမြေပြင်သတင်းချက်လက်ရယူဖို့စ조사နေတယ်လို့လေကြောင်းပြင်းမဲ့အတီးပြုတ်ပေးတာနဲ့လူမျိုးရေးဘာသာရေးပြဿနာဖန်တီးမှုတွေလှုပ်လာနေတာကြောင့်သတင်းနဲ့သွာလာနေထိုင်ကြဖို့တော်လိုင်းအင်အားစုတွေကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ဆက်ပေးမယ့်သတင်းကတော့ပြည်ဦးလင်ခရိုင်အမှတ်900ကိုတပ်ရင်းထံသို့3,355သိန်းကျပ်မြန်မာဖက်ဒရယ်ဒီမိုကရေစီအောင်နိုင်ရေးအဖွဲ့ပေါင်းချုပ် MFDMC ကထောက်ပို့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ဆရာနာရှင်စနစ်ချုပ်ငြိမ်းရေးနှင့်စစ်မှန်သောဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်အစ်ထူထောင်ရေးအတွက်မြန်မာဖက်ဒရယ်ဒီမိုကရေစီအောင်နိုင်ရေးအဖွဲ့ပေါင်းချုပ် MFDMC ထောက်ပို့တပ်သားများ၏ထောက်ပို့ငွေများထဲမှပြည်ဦးလင်ခရိုင်အမှတ်900ကိုတပ်ရင်းထံသို့3,355သိန်းကျပ်တတိကိုထောက်ပို့ပေးအပ်ခဲ့တယ်လို့အော်တိုဘာလ3ရက်တွင်မြန်မာဖက်ဒရယ်ဒီမိုကရေစီအောင်နိုင်ရေးအဖွဲ့ပေါင်းချုပ် MFDMC ကအသိပေးဖော်ပြပါရယ်ထောက်ပို့မှုအားကာကွယ်ရေးဝန်ကြီးဌာနပြောင်စုဝန်ကြီးဦးရီမွန်ကလက်မှတ်ရေးထိုး၍ဂုဏ်ပြုမှတ်တမ်းလွှာပြန်လည်ပေးအပ်ခဲ့ပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုရေဒီယိုအန်ယူဂျီသတင်းတောင်မင်းတီဟန်နဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါရရှင
်။မင်္ဂလာပါရှင်။မနေ့ပြန်အော်တိုဘားလ4ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာတောင်အရှေ့တောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျောင်းမနဲ့တောင်ပိုင်းဒေသတွေမှာလည်းတောင်အနောက်တောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်တို့မှာမုတ်တုံလီအားအသင့်တင်ရှိနိုင်ပါတယ်။မုတ်တုံလီဟာအိန္ဒိယနိုင်ငံအလယ်ပိုင်းကနေဆုတ်ခွာလာနိုင်ပါတယ်။မုတ်တုံလီဖိအားနဲ့မြောင်းနယ်ဟာအိန္ဒိယဘင်္ဂလားနယ်စပ်မှာတောင်မြောက်တန်းအနေအထားဆက်လက်ရှိနိုင်ပြီးလေတုမငိမ့်မသက်ဖြစ်စဉ်ကနေလေပွေလိုင်းတစ်ခုဖြစ်ပေါ်လာစေနိုင်ပါတယ်။မိုးချီနေကတော့ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာအနှံ့ပြား၊မွန်ပြည်နယ် ARE တိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်း၊မန္တလေးတိုင်း၊မကွေးတိုင်းနဲ့နေပြည်တော်တို့မှာနေရာကျဲကျဲနဲ့ကြံပြည်နယ်နဲ့တိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာဒေသအလိုက်မိုးကြီးနိုင်ပါတယ်။ရေဘေးမြေပြိုဘေးသတိပြုနေထိုင်စီလိုပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလေဟာအနောက်တောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအသင့်တင်ရှိနိုင်ပါတယ်ရှင်။
Radio NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လိုင်းကြီးကဗျာအစီအစဉ်မှာနေသွင်းနိုင်ရေးသားပြီးຫນွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့မရေးပြတဲ့ကြဲလို့အမည်ရတဲ့တော်လိုင်းကြီးကဗျာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ခင်ဗျာ
မရေးပြတဲ့ကြဲတလောကလုံးကိုလိမ့်မှုပြီးရောက်လာတယ်နှလုံးသားလှသူကြားလေအုံးလက်မြင်လဲမစီးရထမ်းလက်မြင်လဲမစီးရရေစင်းနဲ့မျောလာတဲ့တရငယ်ရေရဲကပို့လာတဲ့ဒုက္ခတစ်ပင်အစီးအခိုင်လိုက်ငါတက်တာဘူးတဲ့ကဖွဲဖွဲရရမရှိတဲ့တောကခြုံဆောင်စစ်မီးလောင်ပြင်းမှာမျက်ရည်နဲ့ပိန်ဥစွပြုတ်ခွက်တဲ့ညာချမ်းကိုထုစစ်တော့အလွမ်းကမီးတောင်ကြားပွင့်လာမင်းနာမည်အမေမက်ငါနာမည်အဖေမက်အမောင်ရောင်ပုံချင်းနေသူလေးစာရေးတယ်ဒုဖေဖေနဲ့မေမေခဲတံစတွေးဆွတ်ဝလုံးကိုတရွတ်ဆွဲစင်လေရင်ဟာပြန်သွားတယ်နေသွင်းနိုင်
ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ယခုတခါတင်ဆက်ပေးမယ့်တယောဇာကဏ္ဍအစီအစဉ်မှာကဘာတိုင်ဆုံးမောင်စစ်မုံရေးသားထားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့တန်ကောင်မုံဟင်းကားလို့အမည်ရတဲ့တယောဇာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ခင်ဗျာ။
တန်ကောင်မုတ်ဟင်းကဒီတွန်နေရာမှာပဲသူမှမလုတဲ့အလုပ်မင်းအွန်လိုင်းဆိုတဲ့ကောင်ပောက်ပောက်ရှာရှာချစ်တီကောင်တန်းရှာအဲ့လေချစ်တီဖင်တန်ကောင်ရှာတန်ကောင်စရင်ကောက်မလို့တဲ့တန်ကောင်စရင်ကအီးအီးပါတော့လဲကောက်လို့မဖြစ်အီးအီးပါပြီးမှလဲကောက်လို့မရ CCTV တက်ကောက်ကြမယ်ဆိုတဲ့မတိန်ဘူချုပ်တွေကတမောက်အခုတော့လာဘကနဲ့အုတ်ကြီးတော့ပြီးဓာပြီးဆေးဆောင်ရမယ်အခြေကျောင်းဆရာမပါကြားချောင်တေအောင်မယ်ခွေးမျိုးကတရင်တို့တော့မတာမပေါ်ပဲအကြံပေါ်ပေါ်တဲ့အကြံလင်လူရန်အဲဂွင်ထုရန်ဘယင်ကပုတ်အကြံဆိုပြီးသူ့ကောင် NPC တွေကအချွန်နဲ့မှမြောက်ပေးဂွေးတက်အောင်ကတေရကြေရတော့အုတ်ကြီးနဲ့အောက်ခြေစစ်သားသူ့ကောင်ပြူတွေစစ်သားတွေကလည်းတန်ကောင်စရင်ကောက်ရာလုံကြုံရေးလိုက်ရင်ဝင်ပြူးကြသေးတာသူတို့ကလည်းလဘကနဲ့ចောင်းសៀមထက်តាတဲ့ទុထက်កဲရွှေပြည်ဆိုးတွေតန်កောင်សាយင်းកောက်ပါဆိုတခါပါရင်អ៊ីអ៊ីကបណ្ណតုံးលဲတို့ပြစ်ပြစ်လားနှិះနှិះလားတို့တရက်ဆိုបណ្ណសេរသားလဲတို့အဲ့လိုတွေဝင်းဝင်းအားឆောင်ကြသေးတာបារីសားတယ်លဲបណ្ណបកានសားတယ်លဲអីបឡောက်តောက်တယ်លဲលဖက်យីសိုင်បណ្ណខាថိုင်တယ်លဲបេប៊ីយ៉ាកអ៊ីពូថ្វាត់တယ်លဲងាគិនអ៊ីឡាអតាគិនអ៊ីឡាဘဲဆိုင်ကဝယ်စားတာလေးနဲ့မေးတာတွေကစုံစိနေတာပဲတချို့ဆရာမတွေဆိုလက်ပေါက်ကတ်တယ်တန်ကောင်ရေတွက်ချက်ဖို့ကိုအီးထုံနဲ့ကိုအီးအီးနမူနာယူမထားတဲ့အိမ်ဆိုအိမ်သားတဲ့ဆင်းကော်လာပြီးဘဲဟာကဘသူအီးဆိုပြီးခွဲခိုင်းသေးတာအခုတော့သူတို့မို့လာပြီးဆိုအီးထုံကိုစီနဲ့စောင့်နေကြရပြီတရက်ကွက်လုံးလဲအီးစော်တွေနန်းထောင်းလို့အီးနန်ကလည်းအစုံပေါင်းထားတော့တော်တော်များများမူးဝေအော့အန်ကြပေမဲ့သူတို့ကတော့မင်းအွန်လိုင်းနဲ့ကျူကျူလာအနံ့ရှူနေကြမှုရက်ွက်ထဲကအီနန်ကိုတော့ Revlon ရေမွေးနံတောင်ထင်နေတာတဲ့အပြုံးမပြက်ရုံးတက်လို့သူတို့ကတော့အယုတ်တမလင်းမယားစီကအပေါက်မသားနဲ့အသားကျနေတော့အဝါဝနေပြီပေါ့ရက်ွက်မှာတော့ကော့နေတာပဲဒီတန်ကောင်စရင်ကောက်တာမြ мян ပြီးမှအေးမှာပါမဟုတ်ရင်အီနန်ရဲ့သူတို့စီကပါလာတဲ့ဟိုတရေချိုးလင်းမယားအနံ့ရဲ့နဲ့တပ်ပြုတ်ပြီးအစိတ်တင့်ကြရတော့မှာတချို့ရက်ွက်ဆိုအဲ့ဒီအနံ့တွေရှူမိပြီးရက်ွက်လန်းတောင်တို့အုတ်ခုံဘော်တို့ဇရပေါ်တို့တက်ပြီးအည်မရအဖက်မရစကားတွေကိုနှစ်နာရီလောက်ကြာအောင်အစင်လိုလိုအချင်းလိုလိုရီမလိုလိုငိုမလိုလိုမျက်နာကြီးနဲ့ပြောနေကြတယ်။ဘယ်ပုံရှိရမလဲ။မအားလာနဲ့ကျူကျူလစက်ကြထားတဲ့အခွက်မျိုးကြီးပေါ့။အန်ချင်နေပါတယ်ဆိုအဲ့ဒါကြီးမြင်တော့ပိုအန်ချင်လာကြရော။တချို့ကြလဲငါတို့စစ်ပေါ်တွေမသိတာမရှိမတတ်တာနတ်ထီမလုတ်ရဲတာ no ဖျားရင်တပ်ပညုတမဟုတ်စစ်ဘူတိုင်းတပ်ပညုတထက်တပ်ပညုတกว่าဆိုပြီးဖျားယူပြီးអော်လာអော်နေရက်ွက်แท้မလဲအိနတ်နန်းရတဲ့ကြားငပွေးတွေကတဟီဟီခွေးတွေကဒစီစီနဲ့အလွန်အလွန်စိတ်ညစ်စရာအခြေအနေလေတလူအစိတ်တင်ပြီးဦးဟောင်နေသူအများစုကအစိမ့်ပုတ်ရဲလိမ်မော်ရောင်ရဲသူတို့နဲ့နှွဲတဲ့သူတွေကြီးပဲဖြစ်နေတာတော့ချူချူဆန်းဆန်းတွေ့ရတယ်သူတို့ကြတပ်ပြုတ်လွယ်ပုံပဲအနီတွေအနီရင့်တွေကတော့ခံနိုင်ကြတယ်မင်းအွန်လိုင်းတန်ကောင်စရင်ကောက်တဲ့စီမံချက်ထွက်လာတာကတော့ကိုတုတ်ကြီးနဲ့မတ်ချားလင်မယားကစတာသူတို့ကအစားရောအဝါးပါပက်ဆက်တာသိတယ်ဟုတ်ဘာမြင်မြင်စားရမှဘဲချိန်နေနေဝါးရမှအသက်ရှည်မယ်ကြားမှန်ဟုံမယ်ဆိုဘာစားရရဘာတောက်ရရစားမယ်တောက်မယ်ဆိုတဲ့လူတွေလေဘဲတိုင်းချမ်းကရတဲ့နီလန်းလေတော့မသိဘူးတန်ကောင်ကိုမောက်ဟင်းကားလိုချက်စားရင်နှစ်တထောင်အချစ်တောင်တတ်နိုင်တယ်ဆိုပဲအဲ့ဒါကြောင့်မောက်ဟင်းကားများရှင်မင်းအွန်လိုင်းကိုဝင်ပူးတာအဲ့ဒါမှမင်းအွန်လိုင်းတန်ကောင်ယူယူတော့တာပဲဘာလို့ဆိုသူကလည်း6လတခါတက်တန်းတိုးတိုးနေရတဲ့တမရယူယောဂါရှင်မဟုတ်လားသူတက်တန်းတိုးဖို့နီလန်းကုံနေချင်းဒီတန်ကောင်မောက်ဟင်းကားနီကိုကိုတုတ်ကြီးတို့ကကန့်လှမ်းလာလေတော့ရင်ငတ်တုံးပင်လေတဲ့ကြကိန်းဆိုင်လာတာကတော့လဝကဆရာမနဲ့အုတ်ကြီးတွေပေါ့လေရေးသူကဘာတိုင်ဆုံးမောင်စစ်မုံ တော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပါ
ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့ညပိုင်းအစီအစဉ်ရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းရေးတေဂီတအစီအစဉ်မှာထူးကြော်လွင်တင်ဆက်ထားတဲ့ဗာမတီအာဇာနီလို့အမည်ရတဲ့တော်လိုင်းရေးတေဂီတကိုနားဆင်ကြရမှာပဲဖြစ်ပါတယ်ခင်ဗျာ
Zani ye ye myo se do lwe chi da ni le Ba ma ti a zani tya do si ko do lwe sin ga noe ni Di tu twa ba yi ka kwe te te di Ba ma ti a zani au la ne lo chiစနေတုံးပြတ်မလဲအတ္တမတွေကြာရှုံးရမည်လောကတရားကြီးလေဘာတို့ရဲ့ဘောဤသူတွေကဝေးခွာလာရဲ့ကြည်ရင်သွေးနီးမယ်တို့ရဲ့အာရင်ye ye myo se do rue chi la di le ba ma ti a zan ni tya do si ko do rue sin ga noe ni di tu twa ba yi ka kwe te te di ba ma ti a zan ni au la ne lo chiရှောင်းရမည်လောကတရားကြီးလေဘာတို့ရဲ့ဘောဤသူတွေကဝေးခွာလာရဲ့ကြည်ရင်သွေးနီးမယ်တို့ရဲ့အာရင်
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုထားပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရပါ